နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ဟာအခုကျွန်တော်တို့အတန်းလှမ်းပြီးမကြာခင်မှာပဲဝါရှင်တန်ဒီစီမြို့တော်ကိုရောက်လာမဲ့အချိန်နဲ့တိုက်ဆိုင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေအလုံးကိုပြန်လည်ရုပ်သိမ်းပေးဖို့အစဉ်သင့်မဖြစ်သေးဘူးလို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပ
ါနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာတဲ့အခါလက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခါအရေးယူမှုတွေအားလုံးပြန်လည်ရုပ်သိမ်းပေးမလားဆိုတဲ့မေးခွန်းတွေမြမအရေးစိတ်ဝင်စားသူတွေအကြားထွက်ပေါ်နေတာပါလက်ရှိအမေရိကန်ကချမှတ်ထားတဲ့စီးပွားရေးတန်ခါပိတ်ဆို့မှုတွေဟာမြမစစ်ကောင်းဆောင်ဟောင်းတွေစစ်တပ်အတိုင်းဝိုင်းနဲ့နှိစက်သူတွေခရိုနီတွေအပေါ်ပြစ်မှတ်ထားအရေးယူထားတဲ့ပိတ်ဆို့မှုတွေဖြစ်တာကြောင့်အခုချိန်မှာပြန်မရုပ်သိမ်းသင့်သေးဘူးဆိုပြီးလူ့ခွင့်ရေးအဖွဲ့အစည်းတွေကသမ္မတဘရာကိုဘားမအစိုးရကိုတိုက်တွန်းနေကြတာဖြစ်ပါတယ်စက်တင်ဘာလ23ရက်အင်ကာနေ့ကအမေရိကန်နိုင်ငံရဲ့ဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးရေးကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့သဘောထားကိုလက်ထောက်ပြောခွင့်ရမက်ဒိုနာကအခုလိုရှင်းပြခဲ့ပါတယ
်you know the lifting of sanctions has always been in response to what we have seen as democratic progress on the part of the Burmese government We're not ready to pull back all those sanctions yet. Some remain in place.
စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးတယ်ဆိုတာဟာမြန်မာအစိုးရဘက်ကဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေရှိလာနေတယ်လို့ကျွန်တော်တို့ဘက်ကယူဆတဲ့အခါမှာရုပ်သိမ်းပေးတာဖြစ်ပါတယ်။ပိတ်ဆို့အရေးယူထားမှုအားလုံးကိုပြန်ရုပ်သိမ်းပေးဖို့ကျွန်တော်တို့ဘက်ကအသင့်အင့်မဖြစ်သေးပါဘူး။တချို့ကဆက်ကြံနေဦးမှာဖြစ်ပါတယ်။ပိတ်ဆို့အရေးယူမှုတွေအတုံးကျတယ်လို့ကျွန်တော်တို့ဘက်ကယူဆသည့်စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုဆက်ထား권ကျွန်တော်တို့မှာရှိပါတယ်။လူခွင့်ရေးကိစ္စမြန်မာနိုင်ငံမှာပုံမိုးပြီးတော့အင်အားတောင့်တင်းတဲ့ဒီမိုကရေစီစနစ်ပေါ်ထွန်းလာရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးကြမှာပါမြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာနေတယ်ဆိုတာမှန်ပေမဲ့လှုပ်ဆောင်စရာတွေလည်းအများကြီးကြံပါသေးတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာအဲ့ဒီကိစ္စတွေကိုအလေးပေးဆွေးနွေးကြမှာဖြစ်ပါတယ
်ဒေါအောင်ဆန်းစုကြည်အနေနဲ့2013ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကိုအတိုက်ခံခေါင်းဆောင်အဖြစ်နဲ့တစ်ခေါက်ရောက်ခဲ့ပေမဲ့အခုဒီချိန်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာဒူးနဲ့နိုင်ငံတော်အကြီးအကဲတူအဖြစ်ရောက်လာခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေါအောင်ဆန်းစုကြည်ရောက်လာမှာကိုလိုက်လွဲစွာကြိုဆိုကြောင်းမက်ဒိုနာကပြောပါတယ
်။ We are very excited to welcome State Councilor Aung San Suu Kyi on her first visit to the United States in her new role in government after Burma's significant steps in its democratic
transition. မနက်ငယ်မှာရွေးကောက်ပွဲတွေကျင်းပပြီးတော့ဒီမိုကရေစီနီးလမ်းနဲ့အညီအောင်မြင်တဲ့အစိုးရအပြောင်းလဲတွေလှုပ်ဆောင်ခဲ့ကြပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ပထမဦးဆုံးကြိမ်လာရောက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကိုကျွန်တော်တို့လိုက်လဲစွာကြိုဆိုပါရစေ။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမြန်မာနိုင်ငံသားတွေအတွက်အပြောင်းလဲတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ယက်တီချက်ကတော့ပြောင်းမသွားပါဘူး။လူတိုင်းတဟဇာတမျှတစွာနဲ့အတူလက်တွဲနေထိုင်နိုင်တဲ့လူတဦးချင်းစီရဲ့အခွင့်အရေးတွေပြည့်ဝစွာအသုံးချ권ရှိတဲ့ငြိမ်းချမ်းပြီးတော့တရားဝါပြောတဲ့ဒီမိုကရေစီနိုင်ငံဖြစ်လာတာကိုမြင်ကြပါတယ်။ကျွန်တော်တို့ရဲ့နှစ်နိုင်ငံကြားမှာရင်းနှီးတဲ့ဆက်ဆံမှုရှိအောင်စ조사လှုပ်ဆောင်သွားကြမှာဖြစ်ပါတယ
်။ဒေါအောင်ဆန်းစုကြည်အမေရိကန်နိုင်ငံကိုရောက်လာမဲ့စက်တင်ဘာလ23ရက်နေ့မှာပဲအမေရိကန်အထက်လွှတ်တော်ကအထင်ကြီးအမတ်တွေဖြစ်ကြတဲ့ Republican Party ကအာရီဇိုနာပြည်နယ်အထက်လွှတ်တော်အမတ် John McCain နဲ့ Democrat Party ကမရီလန်းပြည်နယ်အထက်လွှတ်တော်အမတ် Ben Cardin တို့နှစ်ဦးကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရေးအပါအဝင်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအကူအညီပေးရည်ရွယ်ပြီး2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာဥပဒေကျမ်းလို့အမည်ပေးထားတဲ့အချက်၅ချက်ပါဥပဒေကျမ်းတစ်ခုကိုလွှတ်တော်မှာတင်သွင်းခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ပုတ်ထူးနေ့မှာတော့သမ္မတဘရက်အိုဘားမားနဲ့အင်ဗျူတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ပုတ်ထူးနေ့နေ့လယ်ပိုင်းမှာတော့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့နေ့လယ်စာအတူစားသုံးမှာဖြစ်ပါတယ်။စက်တင်ဘာလ15ရက်ကြာသပတေးနေ့နေ့လယ်ပိုင်းမှာတော့အမေရိကန်လွှတ်တော်အစအဦးအတွင်းကျင်းပမယ့်ဧကန်ပွဲကိုတက်ရောက်မှာဖြစ်ပြီးညနေပိုင်းမှာတော့ US Chamber of Commerce စီးပွားရေးနဲ့ကုသရေးဝန်ကြီးအဖွဲ့နဲ့ US ASEAN Business Council American ASEAN စီးပွားရေးကောင်စီအဖွဲ့တို့ပူးတွဲကျင်းပတဲ့ဂုဏ်ပြုညသာစာပွဲကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ